ဂါဇာမြောက်ပိုင်းမှာစနေနေ့ကအစ္စရေးရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ39ဦးသေဆုံးခဲ့ကြောင်းပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။ဂါဇာစီးတီးကLHA ဆေးရုံဒါရိုက်တာဖတ်လ်နအင်းမြတ်ပြောဆိုချက်အရဆေးရုံကိုအလောင်းအရေအတွက်သုံးထားစေကြောင်းရောက်လာတယ်လို့ဆိုပါတယ်။ပါလက်စတိုင်းရက်ဖက်ကာဝေးအဖွဲ့ရဲ့ထုတ်ပြန်ချက်အရဂါဇာစီးတီးအနောက်ဘက်ကရှက်တီဒုက္ခသည်စခန်းမှာအပျက်စီးတွေကြားအသက်ရှင်ကျန်ရသူတွေကိုရှာဖွေကယ်ဆယ်ရေးလှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဒါအပြင်ဂါဇာစီးတီးရဲ့အရှိဘက်ခြံရက်ခွက်တစ်ခုမှာလည်းဘုံထိမှန်ခဲ့တဲ့အဆောက်အုံတွေကနေရုပ်လောင်းဒါဇင်နဲ့ချီဆွဲထုတ်ခဲ့ရတဲ့ဆိုပါတယ်။အစ္စရေးစစ်တပ်ဘက်ကတော့ဂါဇာကမ်းမြောင်ဒေသကဟာမတ်စစ်စခန်းနှစ်ခုကိုတိုက်လေယာဉ်နဲ့ဘုံကျဲတိုက်ခတ်ခဲ့ကြောင်းစနေနေ့မှာထုတ်ပြန်ပေမဲ့အသေးစိတ်တော့ထုတ်မပြောပါဘူး။ဂါဇာတောင်ပိုင်းရာဖာမြို့အနီးကဒုက္ခသည်စခန်းတိုက်ခိုက်မှုအတွင်းအနည်းဆုံးလူ29ဦးသေဆုံးပြီးလူ50လောက်ဒဏ်ရာရပြီးတဲ့နောက်တရက်ကြာမှာအခုလိုလူအများအများသေဆုံးရတဲ့တိုက်ခိုက်မှုတွေထပ်ဖြစ်လာတာပါ။ဂါဇာအလယ်ပိုင်းနဲ့တောင်ပိုင်းမှာဆစ်စင်ရီဆက်လက်လှုပ်ဆောင်နေပြီးဒါဟာလက်ရှိမှာပါလက်စတိုင်းတပ်သားကြောခိုလုံးနေတဲ့ရာဖာကိုရှင်းလင်းသိမ်းပိုက်နိုင်ဖို့ဖိအားပေးတိုက်ခိုက်နေတယ်လို့အစ္စရေးကစနေနေ့မှာထုတ်ပြန်ပါတယ်။တပြိုင်တည်းမှာပဲအစ္စရေးကဂါဇာကမ်းမြောင်စစ်ပွဲတစားကန်နဲ့အရေးကိစ္စတွေနဲ့ပတ်သက်ပြီးအစိုးရရဲ့ကင်ထွေဖြစ်ရှင်းမှုတွေကိုမချေမနှက်မှုတွေအစ္စရေးနိုင်ငံတဝန်ကြီးထွားလာနေပါတယ်။စနေနေ့ကတောင်းတဲ့ချီတဲ့လူလူဟာ Tales of Vis မှာဆနာထုတ်ဖော်ခဲ့ကြပြီးရွေးကောက်ပွဲအသင်းကျင်းပပေးတဲ့တစားကန်တွေအိမ်ပြန်လာနိုင်ရေးအစိုးရကိုတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။